ပြည်ကြေလာအတွင်းရုတ်တရက်ကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီယိုစကာလီယာနေရာမှာအစာထုတ်ခံအပ်ဖို့အတွက်တရားစီရင်မှုတွေမှာအလဲအလတ်အယူဝါဒရှိသူဗဟုအစိုးရအယူခံတရားရုံးတရားသူကြီးမယ်ရစ်ဂါလန်ကိုသမ္မတဘရက်ကိုဘားမားကအမည်စရင်တည်သွင်းလိုက်ပါတယ်။ဒါပေမဲ့ Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတင်းမာမှုတွေတိုးလာနေပြီးနိုင်ငံတော်တရားရုံးချုပ်မှာအစာထုတ်ခံမဲ့သမ္မတဘရက်ဘားမားအမည်တင်သွင်းသူကိုလက်ခံတွေ့ဆုံမှာမဟုတ်သလိုသူ့ကိုရွေးချယ်ရေးအတွက်မဲခွဲဆုံးဖြတ်မှာလည်းမဟုတ်ဘူးလို့ပြောပါတယ်။နောက်ဆုံးရာထူးတက်တမ်းမှာရောက်နေတဲ့သမ္မတဥဘာမအနေနဲ့နိုင်ငံတော်တရားရုံးချုပ်ရဲ့လစ်လပ်တဲ့နေရာခန့်အပ်မှုကိုနောက်တက်မဲ့သမ္မတခန့်အပ်ခွင့်ပြုတင်တယ်လို့အထက်လွှတ်တော် Republican အမတ်တွေကပြောပါတယ်2018ခုနှစ်ဇန်နဝါရီလနောက်ပိုင်းအထိသမ္မတတာဝန်ကိုထမ်းဆောင်သွားမယ်ဥဘာမကတော့နိုင်ငံတော်တရားရုံးချုပ်တရားသူကြီးကိုရွေးချယ်ခန့်အပ်ဖို့ဟာသူ့ကိုဖွဲ့စည်းပုံအခြေခံဥပဒေကပေးအပ်ထားတဲ့တာဝန်ဖြစ်တယ်လို့ပြောကြလိုက်ပြီးသူရွေးချယ်ထားတဲ့ကိုယ်စလဲလောင်းကိုအတီးပြုတ်မဲ့ကြားနာစစ်ဆေးပွဲကိုကျင်းပပေးဖို့ Republican အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်ရဲ့တာဝန်ဖြစ်တယ်လို့ပြောပါတယ်။တရားရုံးချုပ်ရဲ့လစ်လပ်တဲ့နေရာမှာခန့်အပ်မှုအတွေ့အခုလိုအခြေတင်အငင်းပွားမှုဖြစ်ရခြင်းကခန့်အပ်ခံရမယ့်တရားသူကြီးအစ်တစ်အနေနဲ့နိုင်ငံတော်တရားရုံးချုပ်မှာသဘောထားပွင့်လင်းမှုနဲ့ရှေးဥစံနဲ့အယူဝါဒကွဲပြားမှုတွေအကြားချင်းခွင်ရှာညှိပေးနိုင်မယ့်အရေးကြီးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဖြစ်ပါတယ်။